အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုဒဏ်ကိုအကြီးကျယ်ခံနေရတဲ့အာဏာသိမ်းစစ်ကောင်စီလက်ထက်မှာနိုင်ငံခြားယင်းနှိမ့်နှံမှုကုမ္ပဏီတချို့ထွက်ခွာနေကြပေမဲ့ဒီထဲမှာတရုတ်စီမံကိန်းတွေတော့မပါပါဘူး။ရခိုင်ပြည်နယ်ကကြောက်ဖြူမြို့နယ်မှာဆိုရင်တရုတ်စီမံကိန်းတွေအာဏာသိမ်းပြီးနောက်ပိုင်းပို့ပြီးတော့အင်တိုက်အားတိုက်လှုပ်ဆောင်လာနေရရှိတယ်လို့တရုတ်စီမံကိန်းစောင့်ကြည့်လေ့လာသူတွေကပြောပါတယ်။စီမံကိန်းအသစ်စတာမဟုတ်ပေမဲ့လို့ငိုရှိပြီးသားလှုပ်လက်ဆစီမံကိန်းတွေကိုအင်တိုက်အားတိုက်ပို့ပြီးအချိန်မြင့်လှုပ်ဆောင်လာနေတာလို့တရုတ်စီမံကိန်းစောင့်ကြည့်လေ့လာသူတူဦးဖြစ်တဲ့ဦးထွန်းလင်ကပြောပါတယ်
ဒီပါဝါဆိုင်နာကိုပဲအနာသိမ်းပြီးနောက်ပိုင်းမှာအတဲတန်ကောင်တွေပို့တာပေါ့နော်ဒီမတိုင်ခင်အဲ့ဒီဟာကလည်းပဲဟိုပေါ့ NLD လက်ထက်ဥညိကူလက်ထက်ကတည်းကဟိုလုတ်ခဲ့ကြတယ်လို့ပါအကောင်တကယ်စိတ်ဆောက်တဲ့အခါမှာတော့အခုအနာသိမ်းပြီးနောက်ပိုင်းမှာအတဲတန်ဆောက်တာလေအဲ့ဒီဆောက်တဲ့နေရာမှာလည်းပဲအလုသမားအလုံးကတော့ပြီးမှလာတာကြီးပါပဲဒေဒေတာခံနေရတဲ့လောက်ပါနည်းနည်းပါပါပဲကြပါ
လက်ရှိကြောက်ဖြူမြို့နယ်မှာတရုတ်စီမံကိန်းအသစ်ထပ်တိုးတာတော့မရှိပါဘူးလက်ရှိတရုတ်စီမံကိန်း၃ခုဆက်လက်လက်ပတ်နေတာရှိတယ်လို့ဦးထွန်းလင်ကပြောပါတယ
်ဒီအခုဆက်ရှိနေတဲ့ဟာကအဲစာရေကလုံထားတဲ့အဲ CNPC ရဲ့ showcase project နောက်တစ်ခုက power china ရဲ့နောက်တစ်ခုက region dc ဘို့ကြောက်ဖြူဒီဒုက္ခနောက်တစ်ခုကတော့ ESI လုံနေတဲ့ SCZ ကတော့ထားပါဦးဘို့လေ ESI လုံတုံးဆိုတော့တုံးခုပို့တုံးခုပို့လေဒံဝေပိလိုက်နဲ့မကြေကျင်တဲ့စက္ကန့်ကအခုပါဝါပလန့် 135 မီတာဝတ်ထုံးမဲ့ပါဝါပလန့်တုံးခု
BRI လို့အတူကောက်ခေါ်တဲ့ခစ်သစ်ပိုလန်မှာစီမံကိန်းမှာအခရာကြပြီးတရုတ်နိုင်ငံပိုင် CITIC Group ကတိစောက်ခွင့်ရတာတဲ့ကြောက်ဖြူအထူးစီးပွားရေးဇုန်နဲ့ရင်းနှီးစိတ်ကန်စီမံကိန်းတွေကိုတော့2015ခုနှစ်သမ္မတဦးသိန်းစိန်လက်ထက်မှာတရုတ်နဲ့သဘောတူထားတာဖြစ်ပြီးမြန်မာဘက်က15ရာခိုင်နှုန်းနဲ့တရုတ်ဘက်က85ရာခိုင်နှုန်းယင်းနှိမ့်နှံဖို့ဖြစ်ပါတယ်။ဒါပေမဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာစီမံကိန်းအရေးအစားကိုတည်တည်တာတာရှော့ချလိုက်ပြီးမြန်မာဘက်က30ရာခိုင်နှုန်းနဲ့တရုတ်ဘက်က80ရာခိုင်နှုန်းယင်းနှိမ့်နှံမှုအဖြစ်ပြန်ညှိနှိုင်းခဲ့ကြပြီးသဘောတူခဲ့ကြတာဖြစ်ပါတယ်။ကိုဗစ်ကပ်ပေးနဲ့နိုင်ငံရေးအကြက်တဲကြုံခဲ့တဲ့2021ခုနှစ်ဆေးရနာသိမ်းပြီးချိန်မှာတော့ဒီစီမံကိန်းအကောင့်တွေဖော်ရေးလုပ်ငန်းတွေပြန်လည်တွက်လက်လာခဲ့တာပါ။ဆေးရနာသိမ်းပြီးနောက်ပိုင်း2022ခုနှစ်အတွင်းမှာပဲရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကရင်းနှီးစိတ်ကန်နှစ်ခုနဲ့စက်မှုဇုန်ကိုချိတ်ဆက်မဲ့လမ်းပိုင်းအတွက် EIA ပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်သုံးသပ်ခဲ့ပြီးနောက်စီမံကိန်းအကောင့်တွေဖော်နေတာတွေအခု2023ခုနှစ်အကုန်ပိုင်းမှာပြီးစီးတော့မယ်လို့တရုတ်စီမံကိန်းစောင့်ကြည့်သူတွေကခန့်မှန်းထားကြတာပါ။အခုလို့တရုတ်စီမံကိန်းတွေဆက်ရှိနေပေမဲ့လည်းကြောက်ဖြူမှာဒေသခံတွေအတွက်ကတော့ဘာမှတိုးတက်ပြောင်းလဲလာတာမရှိဘူးလို့ကြောက်ဖြူဒေသခံလူငယ်တူကပြောပါတယ
်။ပြည်သူတွေအနေနဲ့အကျိုးကျေးဇူးဆိုတော့ကျွန်တော်မြင်ရဆိုရင်အကျိုးကျေးဇူးကတော့တိုးတက်မှုတော့မရှိဘူးပေါ့။ဆောင်ရွက်မှုတွေပဲပုံမြင်တယ်လို့မြင်တယ်။သူတို့ကဒီစီမံကိန်းကြာလာတဲ့နေ့မှာပြည်သူတွေကိုခရုံးမဆိုင်တာတော့ပြီးရင်ဒီစွန့်ပြစ်ပြစ်ပြစ်တွေပေါ့။စနိုက်တကြားမဟုတ်ဘူးနဲ့ဒီပြစ်စလကစွန့်ပြစ်လာတာတော့ပေါ့။အဲ့လိုရှင်နေမျိုးရှိဒီဖွံ့ဖြိုးတိုးတက်ရေးပိုင်းမှာဆိုရင်လည်းဒီတိုးတက်လာတာမရှိဘူးကျွန်တော်မြင်ရဆောက်ရောက်လာတာပဲရှိရပေါ့
ရခိုင်ဒေသမှာတရုတ်စီမံကိန်းတွေအများအပြားရှိနေပေမဲ့ဒေသခံတွေအတွက်အလောက်ကန်ခွင့်လန်းတွေဖန်တီးပေးတာမရှိသလိုရင်းနှီးစက္ကန့်တွေကြောင်းဒေသခံရေလုတ်သားတွေရဲ့လုတ်ကွက်ပျက်စီးခဲ့တာလယ်သမားတွေလယ်ယာမြေတိမ်းဆီးခံရပြီးအလုတ်လက်မဲ့ဖြစ်ကုန်တာတွေသာရှိတယ်လို့တရုတ်စီမံကိန်း area အတွင်းမှာရှိတဲ့ဒေသခံတွေကပြောဆိုကြပါတယ်ဒီလိုလူအခွင့်အရေးချိုးဖောက်မှုတွေရှိပေမဲ့လည်းဆီယနာတိမ်းထားတဲ့ကာလအတွင်းအရက်ဖက်အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေလွတ်လွတ်လပ်လပ်လုတ်ကန်ခွင့်မရှိတဲ့အခြေအနေအောက်မှာထောက်ပြနိုင်တဲ့အခြေအနေအားနည်းတယ်လို့လည်းစောင့်ကြည့်လေ့လာသူတွေကပြောပါတယ်တရုတ်လုပ်ငန်းတွေနဲ့ပတ်သက်လို့ပွင်လင်းမြင်သာမှုအားနည်းတာကအဓိကစိုးရိမ်စရာဖြစ်တယ်လို့လည်းဒေတာအတွင်းလေ့လာစောင့်ကြည့်သူတွေကထောက်ပြပြောဆိုကြပါတယ်ခင်ဗျာ